့တဲ့ဇွန်လ19ရက်နေ့ကကျင်းပခဲ့တဲ့ပြည်သူ့လွှတ်တော်အစည်းအဝေးမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်မွန်ပြည်နယ်ချောင်းဆောင်အမတ်ဒေါခင်ထေးကျွယ်ကမွန်မြိုင်နယ်ချောင်းဆောင်မြို့နယ်ဘလူးကျွန်းဆက်သွယ်တဲ့ရေလမ်းခီးတင်မောပြေးဆွဲပေးနိုင်မှုအခြေအနေတွေကိုမေးမြန်းခဲ့ပါတယ်။အလားတူပဲဒီမေကွန်းမြို့ရခိုင်ပြည်နယ်ကရခိုင်အမတ်တချို့လည်းလွှတ်တော်တွင်မှမေးမြန်းမှုတွေရှိခဲ့ပါတယ်။အကြောင်းကတော့ရခိုင်ပြည်နယ်မှာအောင်တခွန်တင်မောနစ်မြုပ်ခဲ့ပြီးတဲ့နောက်ပိုင်းပို့ဆောင်ရေးဝန်ကြီးဌာနပြည်တွင်းရေကြောင်းဦးစီးဌာနဟာတနိုင်ငံလုံးမှာရှိတဲ့သူပိုင်သင်းမောတွေကိုကြန့်ခိုင်မှုရှိမရှိပြန်လည်စစ်ဆေးတာတွေလုပ်နေခဲ့ပြီးအဲ့ဒီစစ်ဆေးနေတဲ့အချိန်ပြုပြင်နေတဲ့အချိန်တွေမှာရေကြောင်းခီးစဉ်အများအပြားရပ်ဆိုင်းထားရလို့လည်းဖြစ်ပါတယ်။အခုဆိုရင်မိုးဥကြကာလရောက်လာပါပြီ။အီယာဗရီတိုင်းမွန်ပြည်နယ်ရခိုင်ပြည်နယ်နဲ့ရေလန်းခီးကိုမိခိုသွာလာနေရတဲ့ပြည်သူတွေအဆင်ပြေပြေချောချောမွေ့မွေ့သွာလာနိုင်ကြပြီလားဆိုတာအခုတစ်ပတ်မှာဆွေးနွေးတင်ပြသွားပါမယ်။ချောင်းစုံအမတ်ဒေါခင်ထီးကျွယ်မင်းမြန်းခဲ့တာကတော့ဝန်ပြည်နယ်ချောင်းစုံမြို့နယ်ဘလူးကျွန်းမှာနေထိုင်တဲ့ပြည်သူတွေအားလုံးရဲ့သွာလာရေး၊ကုန်စည်ကူးသန်းရေး၊ပညာရေးကိစ္စအားလုံးရေလန်းခီးကိုပဲမိခိုနေရတဲ့အကြောင်း2014ခုနှစ်မတိုင်ခင်အထိပြည်တွင်းရေကြောင်းပို့ဆောင်ရေးဌာနဟာဇက်ရည်ရည်နဲ့သင်းမောတွေကိုအသုံးပြုပြီးမော်လမြိုင်ချောင်းစုံနတ်မော်စိတ်ကိုတစ်နေ့ကို၄ခေါက်၊ကလွီစိတ်ကန်းကိုတစ်နေ့ကို၂ခေါက်ပုံမှန်ပြေးဆွဲနေခဲ့ကြောင်းမေလာဇန်းပိုင်းကစပြီးသင်းမောပြေးဆွဲမှုလုံးဝမရှိတော့ကြောင်းလက်ရှိဇွန်လကုန်ကနေ့အချိန်မှာတော့မော်လမြိုင်ချောင်းစုံခီးကိုတနေ့ကို2ကြိမ်ပြန်လည်ပြေးဆွဲနေတာတွေ့ရကြောင်းရှင်းပြပါတယ်ဒေါခင်ထေးကျွယ်ကအခုဆိုရင်မိုးဦးကာလကိုဝင်ရောက်လာပြီးဖြစ်ကြောင်းပြည်တွင်းရေကြောင်းပိုင်သင်းမောတွေပြေးဆွဲခြင်းမရှိတော့တဲ့အတွက်ပြည်သူတွေဟာပုဂ္ဂလိကဆက်တက်ရေရင်ငယ်တွေနဲ့ပဲကူးလူသွားလာခဲ့ကြတာကြောင်းအဲ့ဒီဆက်တက်တမန်ငယ်လေးတွေဟာစိတ်ကန်းဘောဒရာကိုစိုက်ကတ်နိုင်တာမဟုတ်ပဲရေတက်ရေကြလိုက်ပြီးနေရာရွှေ့ပြောင်းစိုက်ကတ်ကြအကြောင်းပြည်သူတွေသွားရေးလာရေးအလွန်ခက်ခဲသလိုအန္တရာယ်လည်းကြီးပါကြောင်းအဲ့ဒီတွေ့ခီးစဉ်တွေကိုပြည်တွင်းရေကြောင်းကဘယ်အချိန်မှပြန်လည်ပြေးဆွဲနိုင်မလဲဆိုပြီးမေးခဲ့တာပါဒီမေးခွန်းနဲ့ပတ်သက်ပြီးပို့ဆောင်ရေးဒုတိယဝန်ကြီးဦးဟန်စိန်ကဖြေကြားခဲ့ပါတယ်သူကမော်လမြိုင်ချောင်းစုံနဲ့မော်လမြိုင်ချောင်းနှခွခီးစဉ်တွေကိုပြည်တွင်းရေကြောင်းပိုင်ရေဘဝဲ1ရေဘဝဲ3ဇက်တရတရေရင်တွေနဲ့ပြေးဆွဲနေတဲ့အကြောင်းဒါပေမဲ့အခုခါမှာအဲ့ဒီရေရင်တွေကိုစစ်ဆေးရာမှာပြုပြင်ဖို့လိုအပ်တဲ့အတွက်မော်လမြိုင်တန်လွင်ဌာနကွဲမှာလွန်းတင်ပြီးပြုပြင်နေကြောင်းမော်လမြိုင်ချောင်းနှခွပြေးဆွဲနေတဲ့ဇက်တရတရေရင်ဆိုရင်ရေရင်ကိုယ်တဲ့တံပြား3ပုံတစ်ပုံအထိပျက်စီးနေကြောင်းဒါကြောင့်လွန်းတင်ပြင်ဆင်ပြီးသွားရင်တက်ဆိုင်ရာမှာစစ်ဆေးခံစစ်ဆေးပြီးပြေးဆွဲဖို့တင့်တော်ရင်တော့အရင်အတိုင်းပြန်လည်ပြေးဆွဲပေးသွားမှာဖြစ်တယ်လို့ဖြေဆိုခဲ့ပါတယ်။ပို့ဆောင်ရင်ဒုတိယဝန်ကြီးရဲ့ဖြေဆိုချက်ကိုကြည့်ရင်ရေချောင်းသွားလာရင်းနဲ့ပတ်သက်ရင်ပြည်သူတွေဟာတနေ့တခြားပို့ပြီးလုံခြုံစိတ်ချရတဲ့ရေရင်တွေနဲ့သွားလာနိုင်ရမယ့်အစားတနေ့တခြားတိုးတက်လာရမယ့်အစားတနေ့တခြားပို့ပို့ပြီးချို့ယွင်းလာတဲ့ရေရင်အဟောင်းတွေကိုပဲအသုံးပြုနေတာကြားသိနိုင်ကြပါတယ်။တကယ်တော့ဒီလိုဖြစ်ရမျိုးဟာမွန်ပြည်နယ်တစ်ခုတည်းသာတင်မဟုတ်ပါဘူး။အလုံးသိကြပြီးတဲ့အတိုင်းရခိုင်ပြည်နယ်မှာအောင်တကွန်ရေရင်နစ်မြုပ်မှုဖြစ်ပွားခဲ့ပါတယ်။နစ်မြုပ်ခဲ့ရတဲ့အကြောင်းရင်းကိုပြန်ပြီးစုံစမ်းစီစစ်တဲ့အခါမှာရေရင်ကြန့်ခိုင်မှုအလွန်အားနည်းနေတာပျက်စီးယိုယွင်းနေတာခန်းနိုင်ဝင်အားထက်ကုန်ပိုတင်တာလူတွေကိုပိုတင်တာစတဲ့အချက်တွေကအဓိကဖြစ်တယ်ဆိုတာတွေ့ရှိကြရမှာပါ။တကယ်တော့အဲ့လိုဖြစ်နေတာနစ်မြုပ်သွားတဲ့အောင်တကွန်ရေရင်ဒဇင်းတဲ့တော့မဟုတ်ပါဘူး။နိုင်ငံအနှံ့ကသင်းမောတွေအားလုံးအဲ့လိုမျိုးအခြေအနေရင်ဆိုင်နေရတာပါပြဿနာဖြစ်လာပြီးဆိုတာနဲ့ပို့ဆောင်ရင်းဝန်ကြီးဌာနဟာသူ့ရဲ့ပြည်တွင်းရေချောင်းပိုင်ရေယူနယ်အားလုံးကိုစစ်ဆေးဖို့ညွှန်ကြားလိုက်ပါတော့တယ်အဲ့ဒီညွှန်ကြားချက်ကြောင့်ပဲတနိုင်ငံလုံးကရေရင်တော်တော်များများဟောင်းနှွမ်းပျက်စီးယိုယွင်းနေတာတွေ့မြင်ရတဲ့အတွက်ပြန်လည်ပြင်ဆင်ဖို့လိုအပ်တာဖြစ်ပါတယ်အဲ့ဒါလိုရေယူနယ်ပြန်လည်ပြင်ဆင်နေစဉ်အတော်တွင်တခြားအစားထိုးပြေးဆွဲစရာလည်းမရှိတဲ့အတွက်အဓိကအခက်အခဲကြုံရသူကတော့ပြည်သူတွေပါပဲရခိုင်ပြည်နယ်မွန်ပြည်နယ်အေရဗီတိုင်းကပြည်သူတွေအားလုံးအဲ့ဒီပြဿနာနဲ့ကြုံတွေ့နေရပါတယ်ရခိုင်ပြည်နယ်ကရေရင်တွေကိုတွားရောက်လေ့လာခဲ့တဲ့ Japan Chuanjin to Apuagaro, Pirin Yi Jongban, Yayin Riniama, Yayin Atitri, Sa Tolden Bilo, a Chambi Vare, Gero Daha, the Bilong Lo Amaba, Tidwe, Pidure, Baking Lonjonzuan, Twala Naye, Gonzi Sisimu, Simpi Chomwezi, Yi Dwe, Pirin Yi Jongban, Yayin Hound Riniama, Yayin Atitri, Amyapia, where you, Sa Tolden Nibi Pibajo, don't that. 定别来呀吧的